လက်ကဘာဘော်ကိုလူမပါတဲ့အာကာသယင်ဆင်းသက်နိုင်ဖို့မနစ်ကစူးစမ်းတာမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အခုနှစ်2020ခုနှစ်အတွင်းမှာဆင်းသက်နိုင်ဖို့ထပ်မံစူးစမ်းသွားမယ်လို့အိန္ဒိယအာကာသအစီအစဉ်အကြီးအကဲကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်လာမည်နေပြင်ပေါ်ကိုချန္ဒရာယန်3အမျိုးအစားအာကာသယင်အစဉ်ပြေချောမွေ့စွာဆင်းသက်နိုင်ရေးအတွက်လိုအပ်တဲ့အစီအစဉ်တွေကိုစတင်ဆောင်ရွက်နေပြီလို့အိန္ဒိယအာကာသသုတေသနဌာနအကြီးအကဲ K Sivan ကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါအခုနှစ်မကုန်ခင်မှာလာမည်နေပြင်ပေါ်ကိုဆင်းသက်နိုင်ဖို့ကြိုးစားမှာဖြစ်ပေမဲ့နောက်နှစ်ထဲရောက်ကောင်းရောက်သွားနိုင်တယ်လို့လည်း Mr. Sivan ကပြောပါတယ်ဒါပေမဲ့အာနာပိုင်နေအနေနဲ့နိုဝင်ဘာလလောက်မှာဆင်းသက်နိုင်ဖို့အကြံပြင်းစီစဉ်ဆောင်ရွက်နေတယ်လို့ခန့်မှန်းပြောဆိုနေကြပါတယ်အိန္ဒိယဟာရုရှားအမေရိကန်နဲ့တရုတ်နိုင်ငံတို့ပြီးရင်လကိုဘော်ကိုဆင်းသက်နိုင်တဲ့လေးနိုင်ငံမြောက်ဖြစ်လာရုံနဲ့မကဘဲအကုန်ကြတက်တာစွာနဲ့အာကာသကိုတွားရောက်နိုင်တဲ့အင်အားကြီးနိုင်ငံဖြစ်လာဖို့စူးစမ်းဆောင်ရွက်နေတာပါမနစ်စက်တင်ဘာလကလွတ်တင်လိုက်တဲ့ Chandrayaan 2 အမျိုးအစားအာကာသယင်ကတော့လမျက်နှာပြင်ပေါ်ကိုပြက်ကျပျက်စီးသွားခဲ့ပါတယ်ဒါပြင်အိန္ဒိယဟာ2022ခုနှစ်မှာလကဘာပေါ်ကိုလူပါတဲ့အာကာသယင်ဆီလွတ်နိုင်ရေးစီစဉ်နေတာမှာအဲ့ဒီအစီအစဉ်မှာပါဝင်မဲ့အာကာသယင်မူလောင်း၄ဦးခါအခုချိန်မှာရုရှားနိုင်ငံမှာတင်နန်းတက်နေကြတယ်လို့ဆိုပါတယ်